မနိုင်ငံရဲ့လူခွင့်ရေးအခြေအနေကစိုးရိမ်စရာတွေဆက်လက်ရှိနေသေးတယ်လို့ရန်ကုန်မြို့ American တန်ယုံကပြောခွင့်ရ Mrs. Ariani Mandarin ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေပေါ်မြမအစိုးရကဝန်ခံကြေကြာခဲ့တာက2019ခုနှစ်အတွင်းထူးခြားမှုတစ်ခုလို့လည်းဆိုပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအစီအခံစာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
် What I would say is that the human rights situation in Myanmar continued to raise some concerns in 2019
2019နဲ့နိုင်ရှင်မယ်ဆိုရင်2019မှာလေမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေကစိုးရိမ်စရာတွေဆက်ပြီးတော့ရှိနေပါသေးတယ်အထူးသဖြင့်ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာအရက်သားတွေလူခွင့်ရေးချိုးဖောက်ခံရတာနဲ့လူလက်စွာပြောဆိုခွင့်စုဝေးခွင့်အခွင့်အရေးကန့်သတ်ခံရတာတွေကစိုးရိမ်စရာပါဒါရီဟာ2019ခုနှစ်မှာလဲပို့ပြီးတော့တည်သာလာတာမို့လို့အစီရင်ခံစာထဲမှာအလေးပေးပြီးတော့ထောက်ပြရေးထားတာပါအ
စီရင်ခံစာရေးသားရခြင်းရဲ့ရည်ရွယ်ချက်ကစိုးရိမ်စရာလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြရေးတဲ့ပြဿနာတွေကိုဖြေရှင်းရမှာအမေရိကန်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့ဖြစ်ပြီးမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတိုးတက်လာစေဖို့ရည်ရွယ်တာလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအပေါ်မြန်မာအစိုးရကဝန်ခံပြောကြားခဲ့တာက2019ခုနှစ်အတွင်းထူးခြားမှုတစ်ခုလို့လည်းသူကပြောပါတယ်
။ Important things to note is that the government took an initial and important step in 2019 whenGovernment leaders acknowledged some of the atrocities previously committed by security forces in Rakhine State.
ဒီချက်တစ်ချက်ကရခိုင်ပြည်နယ်အတွင်းလူမျိုးရေးတပ်ဖွဲ့ဝင်တွေအရင်ကရဲရဲစစ်စစ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အစိုးရခေါင်းဆောင်ပိုင်းကဝန်ခံပြောကြားခဲ့တာကဂရုပြုပြီးတော့မှတ်သားစီရပါ2019ခုနှစ်နှောင်းပိုင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်က The Hague မြို့နိုင်ငံတကာတရားရုံးမှာပြောခဲ့တာပါမကြသေးခင်ကလည်းတာဝန်ခံမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာတွေကိုလည်းတွေ့ရပါတယ်။နိုင်ငံတကာတရားရုံး ICJ ကချမှတ်ထားတာတွေနဲ့ပြည်ရင်းမှာထုတ်ပြန်တဲ့ ICOE အစီရင်ခံစာတိုက်တွန်းချက်မျိုးတွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ပြီးတော့တရားမျှတမှုကိုဖော်ဆောင်နိုင်နိုင်မယ်လို့ကျွန်မမျှော်လင့်ပါတယ်
။မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အတွက်အမေရိကန်နိုင်ငံဟာမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲဖို့ဖြစ်တယ်လို့လည်း Miss Ariani Mandarin ကပြောပါတယ်။
The United States has been a partner to the people of Myanmar and the government of Myanmar for many years, a partner to the people of Myanmar for decades.
မနိုင်ငံမှာလူ့လူခွင့်တွေလူခွင့်ရေးတိုးတက်မှုတွေရဖို့ American ပြည်ထောင်စုကမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲပေါ်ပါနှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုနဲ့အထူးကြံနေတာကနေလူမျိုးအောင်လှုပ်ဆောင်တာမှာမြန်မာပြည်သူတွေနဲ့လက်တွဲပေါ်ဖြစ်ခဲ့တာဟာဆယ်စုနှစ်တွေလည်းကြာခဲ့ပါပြီမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ဖို့နဲ့လူများပါဝင်ခံစားနိုင်တဲ့စီးပွားရေးတိုးတက်မှုရဖို့ကကျမတို့အလို့ရဲ့ဒစိမ့်တစ်ပိုင်းဖြစ်ပါတယ်။မြန်မာအစိုးရနဲ့အရက်ဖက်အာဏာပိုင်တွေနဲ့ကျမတို့ထိတွေ့ဆက်ဆံနေတာကလူအခွင့်အရေးကိုအကာအကွယ်ပေးဖို့နှစ်ပေါင်း90အထိကြံနေခဲ့တာနဲ့စစ်တပ်အုပ်ချုပ်မှုရဲ့စိုးကျိုးတွေကနေပြီးတော့ကျော်လွန်နိုင်ဖို့ပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အခြေခံလူအခွင့်အရေးတွေတိုးတက်မှုရဖို့ကိုလည်းဆက်ပြီးတော့အကူအညီပေးသွားဦးမှာပါ။
American Congress ရဲ့ညွန်ကြားချက်အရကမ္ဘာနိုင်ငံအသီးသီးရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာတွေကို American နိုင်ငံရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေ့ရှိပါတယ်။ Democracy လူခွင့်ရေးနဲ့အလို့သမားရေးရာဆိုင်ရာ American လက်ထောက်နိုင်ငံရဲ့ဝန်ကြီး Robert Destro ကဒီအစီရင်ခံစာတွေဟာလူခွင့်ရေးတွေလေးစားလိုက်နာရေးနဲ့လူခွင့်ရေးအတွက်ပြောရဲဆိုရဲရှိအောင်တိုက်တွန်းအားပေးနေတယ်လို့ဆိုပါတယ်။ဘယ်သူပဲဖြစ်ဖြစ်ဘယ်နေရာမှာပဲနေနေလူသားအလုံးနဲ့ဆိုင်တဲ့လူအခွင့်အရေးနဲ့လွတ်လပ်မှုတွေခံစား권ရှိပါတယ်လို့ဝန်ကြီးဒက်စထရိုကသူ့ရဲ့ Twitter မှာရေးသားထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တရားဝင်တုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။